ပကိုးတိုင်းအောင်သိရိကျောင်းမှာခိုလုံနေကြတဲ့တမီးလေးကျေးရွာကဒုက္ခသည်900ကျော်ကိုပကိုးတိုင်းအတွင်းကအာဏာပိုင်တွေကမတ်လ9ရက်နေ့မှာဖယ်ရှားပေးရမယ်လို့သတိပေးလာပါတယ်။ဒီဒုက္ခသည်တွေဟာရန်ကုန်တိုင်းလဲခုမြို့နယ်တမီးကလေးကျေးရွာအပါအဝင်အနီးနားကကျေးရွာ9ခုကနေဖြစ်ပြီးသူတို့ရဲ့အင်ဂျီတွေကိုဖေဖော်ဝါရီလ4ရက်နေ့နောက်ပိုင်းကနေစပြီးတပ်ပိုင်နယ်မြေကျူးကျော်သူတွေဆိုပြီးဖယ်ရှားခံခဲ့ရပြီးတဲ့နောက်ဒုက္ခသည်တော်တော်များများဟာအောင်သိတိဘုံကြီးကျောင်းမှာတွားရောက်ခိုလုံနေကြတာပါ။တရင်ပြေဆောင်ကိုမအေးမာကတရင်ပြေဖို့ထားတာကိုနားဆင်ကြည့်ပါရှင်
။ဖေဖော်ဝါရီလ4ရက်နေ့ကစပြီးစစ်တပ်မြေကိုကျူးကျော်တယ်ဆိုပြီးအိမ်တွေဖျက်ဆီးခံလိုက်ရတဲ့တမီးကလေး၊အုပ်ဖို့အင်မတီစတဲ့ကျေးရွာ900လောက်ကဒုက္ခသည်တွေဟာအနီးတစ်ဝိုက်ကဘုံကြီးကျောင်းတွေမှာခိုလုံနေထိုင်နေရတယ်လို့တချို့ကတော့တောတောင်တွေထဲမှာပဲနေထိုင်နေကြရတာပါ။အခုအခါမှာတော့သမီးကလေးကျေးရွာသားတွေကိုပကိုးတိုင်းအာဏာပိုင်တွေကအောင်သိတိဘုံကြီးကျောင်းကနေဖယ်ရှားပေးရမယ်ဆိုပြီးလာရောက်ပြောဆိုခဲ့ကြအောင်သမီးကလေးကျေးရွာရဲ့ဆရာတော်ဦးအားစရကမိန့်ပါတယ်
။ကိုရဲ့နေကိုသူကအပြီးဖယ်ရှားပေးရမယ်လို့ဒီလိုပဲမနက်ကတုန်းကသဘိုးဘက်ကအုပ်ချုပ်ရေးမှုတွေပါရလာပြီးတော့ပြောရပါတယ်။ရက်ပြင်ကျဲလေးတွေထိုးရတဲ့ဥစ္စာတွေကိုတော့ထည့်ပြီးတော့ဒီအောင်သိတိဓမာယုံနဲ့တွေပါဒီမှာကြောက်ရီထဲမှာအကုန်ထည့်ထားတယ်။သူကအဲကိုရဲ့နေကိုအဲကျန်တဲ့အဲအကြောင်းနဲ့ဟာတွေပါအကုန်လုံးဖယ်ရမယ်ဆိုပြီးတော့လာပြောပါရတယ်။အုတ်ချွေပိုင်းတွေပါဘို့မြို့နယ်အုတ်ချွေမှုတွေပါပါတာပေါ့နော်
။မကြသေးခင်တုန်းကတော့ပြည်ခိုင်ပြောပါတီကရန်ကုန်တိုင်းဒေသကြီးပြည်သူ့တော်ကိုယ်စားလှယ်ဦးလာတန်းလာရောက်ခဲ့ပြီးတမီးကလေးကျေးရွာအတွက်မြေအစားဝယ်ပေးဖို့အတွက်ပြည်ခိုင်ပြောပါတီကလှူဒန်းမယ်လို့ဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့ဒီအစည်းအဝေးဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အစည်းအဝေးသာဖြစ်တယ်ဆိုပြီးပြောခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ကစီစဉ်ထားတဲ့နေရာကတော့လဲခုမြို့နယ်မင်းကုန်းကျေးရွာအုပ်စုဝရားကုန်းကျေးရွာအနီးမှာဖြစ်ကြောင်း VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့တာပါဒုက္ခသည်တွေကိုထားမဲ့အခြေအနေနဲ့ပတ်သက်လို့ပြောင်းရွှေ့ရေးနေရေးထိုင်ရေးကိစ္စတွေကိုတော့ဘယ်သူမှလာရောက်စီစဉ်ပေးထားတာမရှိသေးတယ်လို့ဝရားကုန်းကျေးရွာဘက်မှလည်းဒုက္ခသည်တွေလက်ရှိနေဖို့ကအခက်အခဲတွေရှိနေတယ်ဆိုပြီးဆရာတော်ဦးအားစရကမိန့်ပါတယ
်ဝရားကုန်းမှာတော့လုံးနေဖို့ထိုင်ဖို့အစီအစဉ်ပြောတယ်သူတို့ကဒီတိုင်းဒီတာဒီကိုယ်စက်လဲပေါ့နော်ရန်ကုန်တိုင်းကကြီးကလေးလည်းအဲ့လိုပြောတယ်အဲ့တော့ဝရားကုန်းမှာကျတော့လေဘာဆောက်မှလည်းမရှိသေးဘူးနေရာထိုင်ခင်းကဘယ်လိုမှဘာမှချသေးတာမဟုတ်ဘဲနဲ့မနေ့ကျန်သွားမယ်လာမယ်ဆိုတဲ့အခါကျတော့ဒီလူတွေပင်နေရာသွားနေရမယ်လေနေရာလည်းပြင်းနေပြီလေအခုမှလည်းမနေ့ကမှသွားကြည့်တဲ့လူတွေကလေကွင်းကြောင်ကြီးပဲရှိသေးတယ်ဘာဆောက်မှလည်းမရှိဘူးဘာရေးမှလည်းမရှိသေးဘူးလေပြောင်းရမယ့်နေရာကလည်းနီးနီးမဟုတ်ဘူးမိုင်30နီးပါးခန့်လောက်ရှိတယ်ဒီဟိုတော့ကလည်းစခန်းနေလေ
ရွာတွေကဖယ်ရှားခိုင်းအောင်တာမကလမ်းဘေးတွေမှာရေနဲ့နီးတဲ့နေရာလေးတွေမှာဝါးတိုင်လေးတွေနဲ့လေးတိုင်စင်လေးတွေစောက်လုံနေထိုင်နေတဲ့လူလူတွေကိုဖယ်ရှားခိုင်းနေမှုတွေကတော့မဖြစ်သင့်ဘူးဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေတဲ့မြမလူမှုဘဝဖွံ့ဖြိုးတိုးတက်မှုကွန်ရက်ကဗိုလ်ကြီးဟောင်းနေမျိုးစင်ကဆိုပါတယ်
။ဟုတ်ပြီဝါးလေးလေးတောင်းထောင်ပြီးတော့တာလဘက်ကို၄တောင်းချီထားနေကြတာပါ။ဘာမှတခြားဒုက္ခမရှိပါဘူး။အဲ့တော့ဟိုဖယ်ခိုင်းနေဆိုတော့တော်တော်လေးကိုလူပတန်ဘူးလို့ကျွန်တော်တို့သုံးသပ်ပါလေဗျာ။ဟုတ်ပြီ
။မြမနိုင်ငံမှာအစိုးရတည်တက်လာပြီးနောက်ပိုင်းမှာတရမွေးတင်မှုတွေရှော့ချနိုင်ဖို့ကျေးရွာဖွံ့ဖြိုးရေးတွေလှုပ်ဆောင်နေပေမဲ့ထင်းတလောက်ခီးမပေါက်ပဲစည်ရဲသားတွေအတွက်ကတော့နေထိုင်လက်စအဆောက်အဦလေးတွေကအစကျူးကျော်ဆိုပြီးဖယ်ရှားခံနေရတာပါ။သမီးကလေးကျေးရွာအင်ပတီကျေးရွာတွေဟာနှစ်ရှည်လာများနေထိုင်နေကြတဲ့အခြေတကျတည်ရှိနေတဲ့ကျေးရွာတွေဖြစ်ပြီးအုပ်ချုပ်ရေးမှုတွေစာတင်ကြောင်းတွေဆေးပေးကန်းတွေပါရှိနေကြတာပါ။အင်ပတီဘာကတော့နေမြေကန်စစ်တပ်တွေလာရောက်ပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့မြေတွေကိုသိမ်းပြီးရာဘာပင်တွေစိုက်ပျိုးခဲ့ပြီးရွာသားတွေကိုနေသားသမားတွေအဖြစ်ခိုင်းစေခဲ့ကြောင်းနောက်ပိုင်းမှာတော့ရွာသားတွေဟာစစ်တပ်မြေပေါ်မှာကျူးကျော်နေထိုင်သူတွေအဖြစ်သတ်မှတ်ခံခဲ့ရတယ်လို့ဆိုပါရယ်အခုဆိုရင်ရန်ကုန်တိုင်းအတွင်းမှာပဲကျူးကျော်နေထိုင်နေတယ်ဆိုပြီးဖျက်ဆီးခံခဲ့ရတဲ့အင်ဂျီပေါင်းအားထောင်နဲ့ချီရှိပြီဖြစ်တယ်လို့နေထိုင်စရာအခက်ခဲနဲ့ရင်ဆိုင်နေရတဲ့လူဦးရေဟာလည်းတောင်းကနန်းလောက်ရှိနေပြီဖြစ်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့မှာပြောကြားခဲ့တဲ့နိုင်ငံတော်သမ္မတရဲ့ရေဒီယိုမိကွန်းထဲမှာတော့အစိုးရအနေနဲ့မြေယာမဲ့အိမ်ထောင်စုတွေကိုစီရင်ပြုစုပြီးသက်ဆိုင်ရာမြို့နယ်ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အညီနေရာချထားပေးဖို့တိုင်းဒေသကြီးပြည်နယ်အစိုးရများနဲ့ပူးပေါင်းစီမံဆောင်ရွက်နေတယ်ဆိုပြီးပြောကြားခဲ့သလိုဥပဒေမဲ့တရားမဝင်ကျူးကျော်ဝင်ရောက်အခြေချမှုတွေကိုလည်းအသေးအချာစီစစ်ကင်တွယ်သွားမှာဖြစ်ကြောင်းတွေကိုပြောကြားခဲ့ပါတယ်ရှင်